ရခိုင်ပြည်နယ်မှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ကြားတိုက်ပွဲတွေပြင်းထန်နေတာကြောင့်ရိုဟင်ဂျာတွေသာမကရခိုင်တိုင်းရင်းသားတွေအတွက်ပါအလွန်ဆိုးရွားလာတဲ့အခြေအနေဖြစ်ကြောင်းကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာလက်ထောက်မဟာမင်းကြီးကိတ်ဂယ်မိုကဗုဒ္ဓဟူးနေ့ကသတိပေးလိုက်ပါတယ်ဘင်္ဂလားဒေ့ရှ်မှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေဌာနီပြန်ရေးအခြေအနေလုံးဝမဖြစ်နိုင်သေးဘူးလို့သူကပြောဒီမနေ့က42ချိန်မြောက်လူ့အခွင့်အရေးကောင်စီညီလာခံမှာပြောခဲ့ပေမဲ့ဒုက္ခသည်တွေကိုလက်ခံဖို့အဆင်သင့်ရှိနေတဲ့အကြောင်းမြန်မာအသံအမှတ်ကတော့တုံ့ပြန်ခဲ့ပါတယ်ဒီအကြောင်းမှတ်အင်ဂျင်နိုင်ကအပြည့်အစုံပြောပြမှာပါရှင်
ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့42ချိန်မြောက်လူ့ခွင့်ရေးကောင်စီညီလာခံမှာမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေနဲ့အခြားလူနည်းစုတွေရဲ့လူ့ခွင့်ရေးအခြေအနေတွေကိုကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးကိုစားလက်ထောက်မဟာမင်းကြီးကိတ်ဂီလ်မိုကမနေ့ကတင်သွင်းခဲ့တာပ
ါ While the memorandum of understanding signed between the government of Myanmar UNHCR and UNDP
ရိုဟင်ဂျာဒုက္ခသည်တွေနေရပ်ပြန်ရေးကူညီဆောင်ရွက်ဖို့ UNHCR UNDP တို့နဲ့မြန်မာအစိုးရကြား MOU နားလည်မှုစာချုပ်လွှာတက်တန်းကို2019မေလ28ရက်နေ့ကထပ်ပြီးတော့တိုးမြင့်ဖို့သဘောတူခဲ့ပေမဲ့ဒုက္ခသည်တွေနေရပ်ပြန်ရေးအတွက်လုံလောက်တဲ့အခြေအနေတွေလုံးဝမရှိသေးတဲ့အပြင် MOU အရအကောင့်ထက်ဖို့ဆောင်ရွက်နေတဲ့အစီအစဉ်တွေကလည်းတင်းတင်းကြပ်ကြပ်ကန့်သတ်ခံထားရပါတယ်
ရခိုင်ပြည်နယ်မြောက်ပိုင်းမှာအရင်ကရိုဟင်ဂျာလူဦးရေခန့်မှန်းခြေတသန်းလောက်ရှိခဲ့တဲ့အထက်2,400ပတ်ဝန်းကျင်လောက်ဟာအဲ့ဒီဒေတာမှဆက်လက်ရှိနေသေးဖြစ်ပြီးလူ့ခွင့်ရေးမဟာမင်းကြီးရုံးနဲ့အခြားနိုင်ငံတကာအဖွဲ့အစည်းတွေကတွားရောက်ခွင့်ပိတ်ပင်ထားတာကြောင့်သူတို့ရဲ့အခြေအနေတွေကိုစုံစမ်းကြည့်ရှုဖို့ခက်ခဲနေသေးဖြစ်တယ်လို့လက်ထောက်မဟာမင်းကြီးကပြောပါတယ်။ဒါပေမဲ့လို့မြန်မာလုံခြုံရေးတပ်တွေရဲ့လူ့ခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့ခိုင်လုံတဲ့နေရာပေါင်းများစွာကတည်င်းအချက်လက်တွေကိုသူတို့ဆက်ပြီးရရှိနေကြောင်းGilmore ကအခုလိုပြောပါတယ
် We continue to receive and can verify reports from a variety of sources
။ဒီမဆိုင်ရာအကြံဖတ်မှုတွေကိုလုံခြုံရေးတပ်ဖွဲ့တွေကျူးလွန်ကြောင်းဆွဆွဲချက်တွေဖော်ပြထားတဲ့သတင်းအချက်လက်တွေအပါအဝင်အခြားမူရင်းနေရာအများပြားကနေအတိပြုထားတဲ့အချက်လက်တွေကိုကျမတို့ဆက်ပြီးတော့ရနေပါတယ်
ဒါအပြင်အခြေအနေတွေပိုးပြီးဆိုးရွားလာနေတဲ့ရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေတမကရခိုင်တိုင်းရင်းသားတွေရဲ့အခြေအနေဟာအလွန်ဆိုးရိမ်နေရကြောင်းလက်ထောက်မဟာမင်းကြီးကအခုလိုပြောပါတယ
်။ The situation for both Rohingya and ethnic Rakhine communities in Rakhine state
မြန်မာတပ်မတော်နဲ့အေးအေးရခိုင်တပ်ဖွဲ့ကြားတိုက်ခိုက်မှုတွေကြောင့်ရိုဟင်ဂျာတွေတမကရခိုင်တိုင်းရင်းသားတွေရဲ့အခြေအနေဟာပိုးပြီးတော့ဆိုးရွားလာနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်မှာ2018ခုနှစ်ဒီဇင်ဘာလကတည်းကစပြီးတိုက်ပွဲပေါင်း300ထက်မနည်းဖြစ်ခဲ့တယ်လို့သတင်းတွေရခဲ့ပါတယ်
။ရခိုင်ပြည်နယ်မှာစစ်ဘေးဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေပေးဖို့ပိတ်ပင်ခံထားရတဲ့အခြေအနေကိုလည်းလက်ထောက်မဟာမင်းကြီးဂီယိုမိုကပြင်းပြင်းထန်ထန်ထောက်ပြကန့်ကွက်ခဲ့ပါတယ်။ဒါအပြင်လူခွင့်ရေးချိုးဖောက်မှုတွေကိုရပ်တန့်အောင်အရေးယူလှုံ့ဆော်ဖို့လည်းမြန်မာအစိုးရကတိုက်တွန်းသွားပါတယ်။ရိုဟင်ဂျာတွေပေါ်ပြင်းထန်လာတဲ့ရာဇဝတ်ကျူးလွန်မှုတွေနဲ့အခုရခိုင်တိုင်းရင်းသားတွေပေါ်ကျူးလွန်မှုတွေကိုအဆုံးသတ်စေဖို့မြန်မာအစိုးရအနေနဲ့ထင်သာမြင်သာရှိတဲ့အများယုံကြည်တဲ့စုံစမ်းစစ်ဆေးမှုတွေကိုဥပဒေနဲ့အညီလှုပ်ဆောင်အရေးယူအပြစ်ပေးဖို့ကိတ်ဂီလ်မိုကလူ့ခွင့်ရေးကောင်စီညီလာခံမှာပြောကြားခဲ့ပါတယ်။အခုလိုမြန်မာနိုင်ငံနဲ့ပတ်သက်တဲ့လူ့ခွင့်ရေးဆိုင်ရာလက်ထောက်မဟာမင်းကြီးတင်ပြခဲ့တဲ့အစီရင်ခံစာဟာမှန်ကန်မှုမရှိတဲ့အပြင်အထင်မြင်လွဲမှားစေကြောင်းဂျနီဗာကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးဦးကျော်မိုးထွန်းကအခုလိုတုံ့ပြန်ခဲ့ပါတယ
်။ When Yakhine has been the focus of much international attention, the narrative related
to Yakhine ရဲ့ကိစ္စဟာနိုင်ငံတကာရဲ့အထူးအာရုံစိုက်တာကိုခံရတာကြောင့်လဲစိတ်မကောင်းစွာပဲအဲ့ဒီကအခြေအနေနဲ့ပတ်သက်လို့အချက်အလက်တွေပြည့်စုံမှုမရှိတဲ့အပြင်ခိုင်လုံမှုမရှိတဲ့ဆက်ဆွဲတွေကြောင့်အထင်မြင်လွဲမှားစေတဲ့အချက်တွေကိုလူ့ခွင့်ရေးကောင်စီရဲ့အစီရင်ခံစာမှာတွေ့ရှိရပြီးဒါဟာအမှန်တရားကိုပုံဖြတ်တဲ့ဘက်ကိုဥတည်စေခဲ့ပါတယ်
လူသားချင်းစာနာမှုဆိုင်ရာအခြေအနေတွေကိုဖြေရှင်းဖို့အတွက်ဒုက္ခသည်တွေညီရက်ပြည့်ရေးအစီအစဉ်ကိုအမြန်ဆုံးစတင်ဖို့ရှိကြောင်းလည်းတမန်ကြီးကအခုလိုပြောပါတယ
် But commencing the repatriation process soon as
လူသားချင်းစာနာမှုဆိုင်ရာအခြေအနေတွေကိုဖြေရှင်းဖို့ဒုက္ခသည်တွေဌာနပြန်ပို့ရေးအစီအစဉ်ကိုမဖြစ်မနေတတ်နိုင်သမျှအမြန်ဆုံးပြန်ဆရမှာပါမဟုတ်တော့ရသည့်အစမှာဒုက္ခသည်တွေအပေါ်နောက်ထပ်ဘေးဒုက္ခအန္တရာယ်ကြီးကြီးမားမားကြာရောက်မှာကိုကျွန်တော်တို့စိုးရိမ်ပါတယ်
ဒါ့အပြင်မြန်မာအစိုးရအနေနဲ့ဘင်္ဂလားဒေ့ရှ်နဲ့နှစ်နိုင်ငံသဘောတူညီချက်အရ2018ခုနှစ်ဇန်နဝါရီလကတည်းကဒုက္ခသည်တွေကိုပြန်ပြီးလက်ခံဖို့အစဉ်သစ်ဖြစ်နေကြောင်းလည်းတမန်ကြီးဦးကျော်မိုးထွန်းကပြောပါတယ်။ကြီးမားလာတဲ့လူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခအကျက်အတဲကြီးကိုရိုဟင်ဂျာဒုက္ခသည်တွေရင်ဆိုင်လာရတာနှစ်နှစ်နီးပါးရှိလာနေတဲ့အပြင်ရခိုင်ပြည်နယ်ကအခြေအနေတွေဟာအတော်လေးဆိုးရွားလာနေတာကိုနိုင်ငံတကာအတိုင်းဝိုင်းအနေနဲ့အထင်ရှားတွေ့မြင်နေရကြောင်းဥရောပသမဂ္ဂကိုယ်စားလှယ်ကညီလာခံမှာအခုလိုထောက်ပြသွားပါတယ်။
The ongoing fighting between the Myanmar army or military and the Rakhine army မြန်မာတပ်မတော်နဲ့အေအေရခိုင်လက်နက်ကန်အဖွဲ့အစည်းဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ရခိုင်နဲ့ချင်းပြည်နယ်တောင်ပိုင်းမှာလူပေါင်း 4,600 တဲ့မနေ့အိုးအိမ်ဆွန့်ခွာထွက်ပြေးနေရပါတယ်ဒီဒုက္ခသည်တွေကိုအကူအညီပေးဖို့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေမဖြစ်မနေအပြည့်အဝပေးခွင့်ပြုဖို့ဒါအပြင်အဲ့ဒီတိုက်ပွဲတွေဖြစ်နေတဲ့ဒေသတွေမှာအကာအကွယ်မဲ့ဖြစ်နေတဲ့နောက်ထပ်လူပေါင်း 9,000 အထက်လိုအပ်နေတဲ့အရေးပေါ်အကူအညီတွေမဖြစ်မနေဖြည့်ဆည်းပေးဖို့မြန်မာအစိုးရကိုတိုက်တွန်းပါတယ်
ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်ကမြို့နယ်ကိုမြို့နယ်မှာမိုဘိုင်းဖုန်းအင်တာနက်အသုံးပြုခွင့်ပိတ်ပင်ထားတာကိုပြန်ရုပ်သိမ်းပေးဖို့မြန်မာအစိုးရကိုဥရောပသမဂ္ဂကတိုက်တွန်းကြောင်းလဲအဲ့ဒီကိုယ်စားလှယ်ကပြောသွားပါတယ်ရှင်